မြန်မာစစ်ကောင်စီကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နှစ်စဉ်ညီလာခံတက်ရောက်ခွင့်ကိုဆိုင်းငံ့လိုက်ပြီးနိုဝင်ဘာလမှာလုပ်မဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့တရားဝင်မှုဆိုင်ရာဆုံးဖြတ်ရေးအဖွဲ့ကိုရွှေ့ဆိုင်းလိုက်တဲ့အပေါ်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပါတယ်။ဆီယာနာတင်းကြီးပေါ်လာတဲ့စစ်ကောင်စီနဲ့ NUG နှစ်ဖက်စလုံးကတနင်္လာနေ့ကနေဂျွန်လ၁ရက်နေ့ထိကျင်းပနေတဲ့ညီလာခံကိုနိုင်ငံကိုစားပြုတက်ရောက်ခွင့်အပြိုင်တောင်းလာရမှာ WHO ကစစ်ကောင်စီဘက်ကကိုယ်စားလှယ်ကိုပယ်ထားခဲ့တာပါ။ဒါကြောင့်အခုလိုမနေ့ကဆုံးဖြတ်ခဲ့ရတယ်လေ။ရှေ့ဆက်ဘလို့ဖြစ်နိုင်တယ်လဲ။NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းနဲ့အထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာမြင့်ဦးတို့ကိုကိုဝင်းမင်းကဆက်သွယ်မင်းမြန်းတင်ပြထားမှထားပါရဲ့ရှင်
။ဟုတ်တယ်ရွေးကောက်ပွဲအနိုင်ရ NLD ပါတီအမတ်အများစုကိုစားပြုပြီးတော့တိုင်းလာတွေနဲ့လူမှုအဖွဲ့ကြီးခေါင်းဆောင်တွေပါထက်သွင်းဖွဲ့စည်းထားတဲ့NUG မြန်မာနိုင်ငံဆိုရဝန်ကြီးဦးအောင်မျိုးမင်းက
ဒါကတော့ကျွန်တော်တို့ဘက်ကအញ្ញံကျူဆိုတယ်ဟိုအញ្ញံကြီးပြီးပြည့်စုံနဲ့ကျွန်တော်တို့ကိုအတိမတ်ပြုတဲ့အနေနဲ့မလုပ်ပြီးတိုင်အောင်သူရဲ့လှုပ်ထုံးလုံးကြီးရဒါဖြစ်တဲ့ဖြစ်လိုက်တဲ့အရာမျိုးဖြစ်တယ်အခုလိုမျိုးဒီစစ်အုပ်စုရဲ့ကိုယ်စားလှယ်ကိုလုံးဝအတိမတ်မပြုဘူးဆိုတဲ့ပုံစံတစ်ခုကဒါအောင်မြင်မှုတစ်ခုလို့ကျွန်တော်တို့ပြောလို့ရတယ်ဘာကြောင့်လဲဆိုတော့အခုချိန်မှာဒီ sector government လို့ခေါ်တဲ့အာဏာသိမ်းထားတဲ့အရာရင်ကျွန်တော်ကပြည်သူလူထုကနေရွေးချယ်ထားတဲ့ CRPH ကနေထပ်ပြီးတော့တာဝန်ပေးထားတဲ့ NUG ဆိုတာရှိတယ်။ဘယ်ကိုယ်စားလှယ်ကိုအစိုးရရဲ့ကိုယ်စားလှယ်ဖြစ်အတိပြုမလဲဆိုတာကိုအခုဆိုရင်စိန်ခေါ်မှုနေရာတိုင်းမှာတွေ့ပါတယ်
။အခုလိုတပြည့်ချိုစပါးကျန်းမာရေးဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံအပေါ်ခက်ခက်ခဲခဲဆုံးဖြတ်ခဲ့ပုံရပုံကိုအထွေထွေယောဂါကုဆရာဝန်ကြီးဒေါက်တာမြင့်ဦးကလည်
းနှစ်စဉ်နှစ်တိုင်းတော့မြန်မာနိုင်ငံနေပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့စီညီလာခံကြီးကိုကျန်းမာရေးဝန်ကြီးဝတ်တလိရှိတယ်။အခုဒီနှစ်ကြတော့အစိုးရနှစ်ရက်ပေါ့လေ။နောက်ပတ်စလုံးကကိုယ်စလေလှုပ်ပြီးတက်ရောက်ဖို့ရှောက်တယ်ဘသူ့ကိုတရားဝင်အတိမပြုရမှာလဲအဲ့တော့စစ်စိုးရရဲ့လူခွင့်ချိုးဖောက်မှုတွေကလည်း ICJ တို့ ICC တို့ကိုတင်မို့လုပ်နေတဲ့အချိန်လူလူနဲ့လည်းရောက်ရောက်ယနေ့အထိပေါ့နော်သူ့ရဲ့အာဏာသိမ်းမှုကပြည်ပြင်းနဲ့ထောက်ချေသူတို့အုပ်ချုပ်နိုင်တဲ့အုပ်ချုပ်ရေးမှုတွေခံနိုင်တဲ့အဆင့်လို့ကြောင်းရင်ဖွင့်နိုင်တာတို့ရမရနိုင်သေးဘူးညာတော့ဒီဘက်အယူကြီးဘက်ကလည်းသမိုင်းဝင်ကြီးဌာနတစ်ခုဖွင့်ပြီးတော့သမိုင်းဝင်တော်မှုတွေပြန်ပေးမယ်ဆိုတာလေသူတို့စူးစမ်းလှုပ်ဆောင်နေတာတွေ့ရတယ်။တစ်ဖက်မှာလည်းဟို NUG government ကတနိုင်ငံလုံးကိုမလွှမ်းခြုံနိုင်ဘူးပေါ့နော်။လွတ်မြောက်ဒေသပဲသူတို့နေဆက်တွေအဲ့ဒီကြောင့်သူတို့နှစ်ဖက်စလုံးကိုအခုဒီလိုဆိုအဖွဲ့ရနေတော့ဆိုင်းငံ့ပလိုက်တာပေါ့။
အဲဒီတော့ဒီလိုချိုအနေနဲ့ဒီအစိုးရနှစ်ဖက်ကိုဘလို့ချင့်ချင်ခဲ့ရနိုင်ပုံကိုလည်းကုလသမဂ္ဂအကြီးကျွမ်းကျင်သူလည်းဖြစ်တဲ့ဦးအောင်မျိုးမင်းက
WHO လို့ကျန်းမာရေးအဖွဲ့အစည်းတစ်ခုကလည်းဒါမျိုးလှုပ်ဆောင်ခြင်းကပထမဦးနဲ့ဖြစ်တယ်လို့တော်တော်လေးထူးဆန်းတယ်ဒါပေမဲ့ဘာလို့ကြည့်ကြလဲဆိုလို့ရှိရင်ဘယ်ကိုစားပြုတဲ့ဘက်ကကုလသမဂ္ဂပြည်ညီမှာပါတဲ့ချက်တွေအဖွဲ့အစည်းနဲ့ပတ်သက်တဲ့မူဝါဒတွေကိုလင်းစားလိုက်တာလဲဆိုတာတော့ထည့်သွင်းစဉ်းစားလို့ရှိပါတယ်အဲ့တော့ကုလသမဂ္ဂရဲ့ချာတာမှာပါဝင်ထားတဲ့ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးလူခွင့်တွေကိုဘယ်လောက်ထိလေးစားလို့စဉ်းစားမယ်ဒါက WHO ကကျန်းမာရေးအဖွဲ့အစည်းဖြစ်တဲ့ခါမှာကျန်းမာရေးဝန်ထမ်းတွေကိုပြစ်ခတ်မှုတွေတတ်ဖြတ်မှုတွေနှိမ့်ဆက်မှုတွေဒီစစ်ကောင်စီဘက်ကနေလှုပ်ဆောင်ချက်တွေကကုလသမဂ္ဂချာတာတွေကတော့ကျန်းမာရေးဝန်ထမ်းတွေကိုကာကွယ်စောင့်ရှောက်ပြီးတော့လှုပ်ဆောင်ဝင်ပေးရမယ်ဆိုတဲ့အချက်တွေကိုပြောင်းပြောင်းတင်းချိုးဖောက်နေတဲ့ဒ
ီနေရာမှာအခု WHO ရဲ့ဆုံးဖြတ်ချက်ကြောင့်ဒီဆက်ဖြစ်လာနိုင်ပုံတွေကိုလည်းကြောက်ကြမြင်က
စာ UN agency တွေအများကြီးပဲရှိတယ်။နောက်ကမ္ဘာအလိုပမာအဖွဲ့တွေ၊ကလိနရမောင်ဝေဖက် UNICEF ၊နောက် UNDP, UNOPS, နောက်ကျ UFO World Food Organization စာနာရိတ်ခါအဖွဲ့တွေကလည်း FAO ဒါတွေကလည်းဘယ်လိုမျိုးဆုံးဖြတ်လာမယ်ကျွန်တော်မသိနိုင်သေးဘူး။စာနာရိတ်ခါတွေကျွန်တော်ရှိမှကျွန်တော်တို့ဘာလဲပြောတော့ငတ်မခေါင်းပါလာခဲ့ရင်ဘယ်သူ့ကိုပေးရမှာလဲပေါ့နော်။အစ်အစိုးရဘက်ကနေလိုရမှာလား။အညူကြီးအစိုးရဘက်ကနေလိုရမှာလားဆိုတာတို့မှကိုယ်ခွဲရကြရမရှိတဲ့ခါကျတော့သတော်စီတော့တိုင်းပြည်အတွက်တော့အများကြီးထိခိုက်နစ်နာတာတော့ကျွန်တော်တွေ့ရတာ
ပေါ့ NUG ရဲ့လူခွင့်ဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကလည်းလာမယ့် ILO အစီအစဉ်ဆိုင်ရာလူ့သမားအဖွဲ့ညီလာခံနဲ့နောက်ဆက်လာမယ့်လူခွင့်ကောင်စီရဲ့လေးနှစ်တချိန်ပုံမှန်လူခွင့်အခြေအနေသုံးသပ်ဆွေးနွေးပွဲတွေမှာလည်းအလားတူစစ်ကောင်စီကိုဆက်ဆိုင်ရတာဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါအပြင်အခုတရွေးချုံမှာ NUG အစိုးရကတင်ပြခဲ့ပုံနဲ့ကျေးဇူးတင်ပြဖြစ်လာနိုင်ပုံကိုလည်းဥအောင်မျိုးမင်းက
ကျွန်တော်တို့ကအာဏာသိမ်းတဲ့အဖွဲ့မဟုတ်ကျွန်တော်တို့ကတည်သူကနေရွေးချယ်တင်ပြတာတဲ့အဖွဲ့ဆိုတဲ့အချက်ကိုကျွန်တော်တို့တင်ပြပါတယ်နောက်ပြီးလို့ရှိရင်တော့လူခွင့်လေးစားပြီးလိုက်နာနေတဲ့ကျွန်တော်တို့ကျူပန်းဆောင်ရွက်နေတယ်အခု WHO ကဒါမျိုးစပြီးတော့ ဒီစစ်ကောင်စီရဲ့ကိုစားပြုမှုအတိမမြင့်ခြင်းကကျွန်တော်တို့လာမဲ့နိုဝင်ဘာမှာဆွေးနွေးမဲ့အကြောင်းအရာမှာဆိုလို့ရှိရင်တော့ဒါကျွန်တော်တို့အတွက်ထောက်ပြစရာအားကိုးစရာကိုးကားစရာချက်ချက်ဖြစ်သွားတာအနေအထားမျိုးလည်းရှိပါတယ်ခင်ဗျ။
တကယ်တော့ကိုဗစ်ကပ္ပကေယောဂါဖြစ်နေနေချိန်နဲ့မြမဆေးရနာပိန်နောက်ဆက်တွဲလူသားချင်းဆိုင်ရာနဲ့အစာရေစာပြဿနာကျွလာနေချိန်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုထိအောင်ဘလို့ပေးနိုင်ဖို့ကုလနဲ့နိုင်ငံတကာမှာလည်းဒိဋ္ဌိနဲ့ချက်ခက်ခဲခဲစဉ်းစားနေရပြီလို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ။